ဒီလိုပါဆရာရဲ့အမေရိကန်တက္ကသိုလ်တွေကထွက်တဲ့သူတွေကအရေးချင်းရှိတယ်အရေးသွေးကောင်းတယ်ဆိုပြီးတော့ကဘာမှာတတ်မှတ်ကြရပေါ့နော်အဲ့လိုမျိုးအရေးချင်းရှိလောက်အရေးသွေးကောင်းလောက်လှုပ်ပေးတဲ့ပုံစံဒီဘိုးချုပ်ကင်မှုကြောင့်လားသို့မဟုတ်လဲတက္ကသိုလ်တွေလိုက်လှုပ်ပိုင်권ပေးတာလို့လားဘလို့ကြောင့်လို့ဆရာထင်လဲဆရာ
ဒီမှာကတော့ဘိုးချုပ်ကင်မှုမရှိဘူးလေတက္ကသိုလ်လိုက်ပဲလှုပ်ပိုင်권ရှိကြတာပဲကိုတက္ကသိုလ်နဲ့ကိုဘိုးချုပ်ရင်းနဲ့ကိုပဲရှိကြတာ
ဟုတ်ကဲ့ဆရာနောက်တစ်ခုကလည်းဆရာကြီးကျွန်တော်တို့တည်တော့ဒီမှာဆရာတွေကိုအတင်ပြကောင်းမကောင်းနဲ့ပတ်သက်ပြီးတော့ကျောင်းသားတွေကအမှတ်ချက်ပေးရတာရှိတယ်ပေါ့နော်အဲ့လိုဆိုတဲ့ခါကျတော့အဲ့ဒီစနစ်ကရောဆရာရဲ့ဒီကျွန်တော်တို့ဗမာပြည်နဲ့တင့်တော်လားမတင့်တော်လားဆရာဘယ်လိုမြင်လဲဆရာ
အဲ့ဒီအကြောင်းကိုဒီလုံခဲ့တဲ့ရှင်းနေလောက်ခဲ့ရမြန်မာနိုင်ငံပြန်လဲရင်းနဲ့ဌာနရင်းမှာပြောဘူးဆိုဘူးပါလေအဲ့လိုပြောရဆိုတဲ့ခါကျတော့စနစ်ရဲ့သဘောကိုတည်တည်ချာချာမသိတော့သဘောမချကြတဲ့လူတွေလည်းပဲတွေ့ရတာပေါ့လေဟိုတကယ်ကြတော့ဒီလိုဆရာကိုတပည့်ကကဲဖြတ်တဲ့စနစ်အဲ့ဒီကဲဖြတ်တဲ့စနစ်ဟာတကယ်ကိုလူကိုလိုအပ်တဲ့လူကိုလိုအပ်တဲ့စနစ်တစ်ခုပါဒီတက္ကသိုလ်ကြီးမှာတော့ဆရာတယောက်ရဲ့တစ်နှစ်တာလောက်ကြီးကံယူကဲဖြတ်တဲ့အခါသုံးခုအခြေခံပါတယ်တစ်ခုကဆရာရဲ့သူတေသနာနောက်တစ်ခုကဆရာရဲ့တက္ကသိုလ်အတွက်ဝန်ဆောင်မှုနောက်တစ်ခုကတော့ခုနပြောတဲ့ဆရာရဲ့သင်ကြားရေးနဲ့ပတ်သက်လို့လှုပ်ဆောင်ချက်တွေပေါ့လေအဲ့ဒီသင်ကြားရေးနဲ့ပတ်သက်တဲ့လှုပ်ဆောင်ချက်တွေတဲမှမှတစ်ချက်ကခုနကတော့ပြောတဲ့တပည့်တွေရဲ့အကဲဖြတ်ချက်ကစိတ်ပိုင်းတစ်ပိုင်းသေးသေးလေးအနေနဲ့ပါ
ဟုတ်ကဲ့ဆရာကျွန်တော်တို့တွေ့ရတလို့ပေါ့နော်အဲ့စနစ်သာပြတ်ထန်းလိုက်ရင်ပေါ့ဆရာတွေကကျောင်းသားတွေကိုထိန်းရတင်းရခက်သွားမယ်ဂန္ဓကောစားတွေများဖြစ်လာမလားဆိုတဲ့စိုးရင်ချက်တွေပေါ့အဲ့လိုတွေလည်းဖြစ်နေကြတယ်ဆရာဆရာဘယ်လိုမြင်လဲအဲ့လိုတော့ဖြစ်လာနိုင်ဆရာရှိလားဆရာ
အဲ့လိုဖြစ်လာနိုင်ဆရာမရှိပါဘူးဆရာကအကဲဖြတ်တယ်ဆိုတာကခင်ရမြင်ရလျှောက်ပြီးအကဲဖြတ်တာမျိုးမဟုတ်ပါဘူးစနစ်တကျလောက်ထားတဲ့အကဲဖြတ်ချက်ပါဆရာတယောက်ကိုကဲဖြတ်တော့မယ်ဆိုရင်ဆရာတယောက်ရဲ့တင်ယိုးညွန့်တာအဲ့ဒီတင်ယိုးညွန့်တာကဘာလဲအဲ့ဒီတင်ယိုးညွန့်တာကသူလိုချင်တဲ့အခြေအနေနဲ့ကိုက်ညီရလားတင်ယိုးညွန့်တာကိုဖော်ဆောင်တဲ့နေရာမှာဆရာကတိတိကျကျလိုက်နိုင်ရလားနောက်တစ်ခါကျောင်းသူကျောင်းသားနဲ့ဆရာဆက်ဆံရေးမှာဆရာကမျက်မျက်တတရှိရလားစသည်ဖြင့်ပေါ့လေမိကွန်းနေမိကွန်းနေဟာပေးချပြီးသားပါဗျံမရာလောက်ထားတဲ့မိကွန်းမျိုးတွေမဟုတ်ပါဘူးအဲ့တော့ဒီစနစ်တကျမိကွန်းနေရှိတော့ဖြေရတဲ့ကျောင်းသူကျောင်းသားလည်းပဲစနစ်တကျလည်းဖြေရတယ်ဒီတော့ဘာမှဗျံမရာဖြစ်เสียအကြောင်းမရှိဘူးဟိုဘယ်လိုမှလည်းပဲလွယ်တွေ့သွားဖို့အကြောင်းမရှိပါဘူးစနစ်ပါပဲစနစ်အကောင့်ထဲဖို့ပဲလို့
ဟုတ်ကဲ့ဆရာဆရာအဲ့တော့တင်းဦးညွှန်းနှန်းပြောလို့ဆရာအဲ့ဒီတင်းဦးညွှန်းနှန်းကိုဘယ်လိုသတ်မှတ်လဲဆရာဘယ်သူကသတ်မှတ်တာလဲဆရာ
တကယ်တမ်းပြောရဆိုဆိုရင်ဥပမာဒီမှာတင်းဦးညွှန်းနှန်းစနစ်တကျမရှိသေးပါဘူးတကယ်ကြတော့ဆရာတယောက်ကစာတင်ပြီးဆိုရင်စာတင်ကလေးကသူတင်တဲ့သင်ခန်းစာနဲ့ပတ်သက်ပြီးတော့ဘယ်လိုသွားမယ်ဘာရည်ရွယ်ချက်တွေရှိတယ်ပဲလို့တင်မယ်ဘယ်စာအုပ်တွေကြိုက်မယ်နောက်သူတင်ပြီးရင်အဲ့ဒီတင်ပြီးရတဲ့အောင်မြင်မအောင်မြင်ကိုသူဟာသူဒီပြန်ပြီးတော့အကဲဖြတ်ဖို့ရတဲ့အတွက်စာမျိုးဝဲနဲ့အကဲဖြတ်မယ်အင်ဇာနဲ့အကဲဖြတ်မယ်အဲစသည်ဖြင့်ပေါ့အဲ့ဒါတွေပဲစနစ်တကျပေါ်ပြထားရတဲ့တင်ယူညွန်းမျိုးရှိရပါမယ်ဘာလို့လဲအဲ့လိုတင်ယူညွန်းနိုင်ကပမာပြမှာမထုံးတာဒီပါဘူးဒါပြဿနာတစ်ခုပ
ါဟုတ်ကဲ့ဆရာဟိုကျွန်တော်တို့သိလောက်တော့ကျွန်တော်တို့ပမာပြမှာဟိုမှာတနိုင်ငံလုံးပေါ့နော်ဒီစာအုပ်တင်ရမှာဆိုဘယ်เจ้าမဆိုဒီစာအုပ်ပဲတင်ရမှာ哦ဒီမှာကြတော့ကျွန်တော်တီးတလောက်ကကို့အတန်းနဲ့ကို့ကို့ဆရာကို့ကို့ကြိုက်တဲ့တင်ညွန်းတဲ့ကို့တင်နေကြအတွေ့ရတယ်ဆရာ
ဒါပေါ့ဟုတ်ပါတယ်အဲ့ဒါပေါ့တချို့နားမလည်သေးတာကတင်ယိုးမာတိကာဆိုတာနဲ့တင်ယိုးညွန်းတာဆိုတာနဲ့ခွဲခွဲခြားခြားနားလည်ဖို့လည်းလိုပါတယ်အဲအเจ้าတချို့မှာဗာရီတင်ပြီးမယ်ဘယ်ဘာသာရက်ကြီးတင်ပြီးမယ်ဘာစာအုပ်ကြီးတုံးမယ်စသည်ဖြင့်ပေါ်ပြတာကအဲ့ဒါတင်ယိုးမာတိကာပဲရှိသေးတယ်ဒီညနေကျတော့တက်ဆိုင်ရပြင်းတဲ့ဆရာကိုယ်တိုင်ကပြန်ပြီးတော့ရေးရမယ်ရေးပြီးတော့တပည့်နဲ့ဆရာနားလည်မှုယူရမှာတပည့်ကိုဒါတော့မင်းတို့ဒါတင်ပေးမယ်ဒီရွေးချက်နဲ့တင်ပေးမယ်အဲဒီလိုမင်းတို့အကဲဖြတ်မယ်အောင်မအောင်ပြီးတော့ဘာဟုပါသူတို့စဉ်းစားလေလို့ဆိုတော့ကျောင်းသားရဲ့ကျောင်းတဲရဲ့ကိုပါအဲ့လိုတင်ယူညွှန်းနှမ်းနဲ့မှာဖော်ပြထားတယ်ကျောင်းတဲရဲ့ဘယ်လောက်ရှိရင်ဘယ်နှမှာပေးမယ်ကျောင်းတဲရဲ့ဘယ်လောက်ပြည့်ရင်ဘယ်နှမှာလျှော့မယ်စသည်ဖြင့်ပေါ့လေအဲ့လိုမျိုးတွေတနည်းအားဖြင့်တော့တင်ယူညွှန်းနှမ်းဆိုတာဟာဆရာနဲ့ကျောင်းသားနဲ့စာချုပ်လိုက်တဲ့သဘောပါပဲအဲ့ဒါမျိုးရှိထားဖို့လိုပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာရဲ့ဒီလိုပေါ့နော်ကျောင်းသားတွေတောင်းတဲ့အချက်တွေတွေကအငင်းပွားနေတဲ့ကိစ္စတစ်ခုကလည်းမိခင်ဘာသာစကားအခြေပြုတင်ကြားရေးစနစ်ပြဋ္ဌာန်းခြင်းတယ်ဆိုတဲ့ကိစ္စပေါ့နော်အဲ့ဒီအပေါ်မှာဘာသာရေးလူမျိုးရေးစိုးရင်နေတဲ့လူတွေကနေပြီးတော့ဝေဖန်စောတကတက်နေကြတွေ့ရလေဆရာသဘောထားကဘယ်လိုရှိလဲအဲ့ဒီမိခင်ဘာသာအခြေပြုတင်ကြားရေးဆိုတဲ့နဲ့ပတ်သက်လို့
မိခင်ဘာသာစကားနဲ့တင်ကြားရေးဆိုတာကောင်းပါလေတော်တော်ကိုကောင်းတဲ့ကိစ္စပါပေါ့ယူတီပြည်သားစကားနဲ့တင်တာကတော့ပို့ပြီးတော့ပေါက်ရောက်တာပေါ့ကလေးရပို့တက်တာပေါ့အခု ဆယ်လမ်းဆံမီဝဲတွေမှာတိုင်းရင်းသားတွေနဲ့ဗမာအကြောင်းသားတွေနဲ့ရှင်လိုက်ရင်ဗမာအကြောင်းသားတွေရဲ့တပန်းသားတာကကိုဘာသာစကားနဲ့ကိုရေးရဲ့ဖြေရဲ့ဖြူရတော့ကိုကတပန်းသားတာပေါ့တိုင်းရင်းသားတွေမှာဒီဗမာဘာသာစကားအကြီးအသေးကိုကမပြည့်သေးတော့ပြောချင်တာကိုရှင်းရှင်းလင်းလင်းပြောနိုင်မှုကြတော့သူတို့မှာအခက်အခဲရှိတာပေါ့တက်အောင်သင်ယူဖို့မှလည်းအခက်အခဲရှိတယ်ပြီးတော့ဆယ်လမ်းဆံမီဝဲလို့ဒီစားတွေမှာတိုင်းရင်းသားကျောင်းသူကျောင်းသားတွေအမှတ်အရနင်းနေတာနောက်ဝင်ဝင်ရတဲ့အခါကျတော့ရှင်းနေအမှတ်နဲ့ဖြစ်နေတာကြီးဟာအဲ့ဒီဘာသာစကားမနိုင်နေမှုကြောင့်လည်းဖြစ်ပါတယ်
အဲ့တော့ဆရာရေနည်းနည်းဟိုချုပ်လိုက်ရင်ပေါ့ဆရာရေနော်စာသင်သားတွေပေါ့နော်ကျောင်းသားတွေပညာတကယ်တက်လာဖို့ဆိုလို့ရှိရင်အဓိကဘယ်နှချက်လောက်ပြုပြင်ပြင်ကောင်းမယ်လို့ဆရာအနေနဲ့မြင်လဲခင်ဗျအကြံပြုချင်လဲ
အချက်တွေအနေနဲ့တော့ပြောနေတော့အများကြီးပေါ့လေဒါပေမဲ့လို့ကိုယ်နေရင်းစကားထဲမှာအဓိကအချက်တွေဆိုရင်တော့စောစောကပြောလို့ရတယ်သင်ယူညွန်းနှံရှိဖို့ပါပဲတင်ယူညွန်းနှံရှိရမယ်တင်ယူညွန်းနှံအတိုင်းကျောင်းသူကျောင်းသားကိုတင်ပေးနိုင်ရမယ်တင်ယူညွန်းနှံဆိုရလည်းပဲသေသေးချာချာကိုစဉ်းစားတွေးခေါ်ပြီးတော့စနစ်တကျရေးဆွဲထားတဲ့တင်ယူညွန်းနှံမျိုးပဲဖြစ်ရမယ်အဲဒီတင်ယူညွန်းနှံနဲ့မှာပဲကျောင်းသားအီချင်းကိုကဲဖြတ်တဲ့စာမေးဝဲကိစ္စဆိုပါကစာမေးဝဲမေးခွန်းကြီးဆိုတာလည်းပဲအရေးကြီးပါတယ်အခုရှိနေတဲ့ပြဋ္ဌာန်းစာအုပ်ဒီမှာပါကျင့်မြန်မာစာလိုခါမျိုးပေါ့လေအင်္ဂလိပ်စာလိုခါမျိုးမှာဒီမိခွန်းတွေကတွေးခေါ်မျှော်မြင်မှုကိုအခြေမခံပဲနဲ့များသောအားဖြင့်ဘလောက်အမှတ်ရတယ်ဆိုတာကိုအခြေခံထားတော့အဲ့ဒီမိခွန်းတွေလည်းပြုပြင်ပြောင်းလဲဖို့လိုတာပေါ့လေ
ဟုတ်ကဲ့ဒါတွေအတွက်ကိုလုတ်ပိုင်ခွင့်ရောမလို့လားဆရာ
လို့တာပေါ့နော်ဆရာဆရာမကိုတင်တဲ့စာနဲ့ပတ်သက်လိုက်သူတို့ကိုယ်တိုင်လုတ်ပိုင်ခွင့်လိုတာပေါ့
ဟုတ်ကဲ့ဆရာဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာအခုလိုပြောပြတာ
ကောင်းပါပြီ